ူရောပါဟာကိုဗစ်ကာယောဂါဖြစ်ပေါ်တဲ့ဗဟုအချက်ချံတွေဖြစ်လာနေပြီးအခုဆိုကမ္ဘာတဝန်းဖြစ်ပေါ်မှုရဲ့59ရာခိုင်နှုန်းရှိလာနေတယ်လို့ရေဗျူရှိုကမ္ဘာ့ချမ်းမြေအဖွဲ့ဥရောပဆိုင်ရာအကြီးအကဲ Hans Kluge ကပြောပါတယ်။ဒေါက်တာမျိုးစားကိုဗစ်ကူးစက်မှုမြန်မာလာတယ်လို့နောက်ဆက်ကူးစက်သူဆန်းကျင်ကြံဖြစ်လာကြောင်းနဲ့အခုလိုနှုံထမ်းနဲ့ဆက်ပြန့်ပွားနေမယ်ဆိုရင်ဒေသနဲ့နိုင်ငံပေါင်း53နိုင်ငံအတွက်အထူးဆိုရင်ရတယ်လို့လည်းမစ္စတာကလစ်ကပြောပါတယ်။ဒါအပြင်ဒေတာရင်းမှာယောဂာနဲ့ဆေးတွန်းဆေးရုံတက်ရသူကလည်းတပတ်တွင်းမှာပဲဆက်ဆာများလာနေတာပါ။ကုသမှုတိုးလာတာအသက်ရအားလုံးမှာတွေ့နေရတဲ့ဒီယောဂာနဲ့တေးဆုံးရသူအများစုဟာ65နှစ်နဲ့အသက်ဖြစ်တာတွေ့ရတယ်လို့ပြောပါတယ်။ဒါကြောင့်အခုနှုံထားအတိုင်းဆက်ဖြစ်နေမယ်ဆိုရင်ကိုဗစ်ကြောင့်တေးဆုံးရသူဟာလာမယ့် surgery လာခံရောက်ရင်ဥရောပမှာပဲနောက်ထပ်3-4လောက်အထိရှိလာနိုင်တယ်လို့လည်းပြောပါတယ်။အခုလိုကူးစက်မှုတိုးလာတာကိုဗစ်ကာကွယ်ဆေးထိုးသောမင်းမြဖြစ်နေတာနဲ့ဒေသတွင်းကိုဗစ်ရောဂါဆန်ရချမ်းမာရေးနဲ့လူမှုရေးကန့်သတ်ချက်တွေဖြည့်လျှော့ပေးတာကြောင့်ဖြစ်ကြောင်းလည်းပြောပါတယ်။